VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်မောင်ပါ။ COVID-19 ကရောဂါကူးစက်မှုဒါစီထိန်းချုပ်နိုင်မှုအသွားအလာတွေကန့်သက်၊ကျောင်းတွေရုံးတွေပိတ်ထားချိန်မှာ digital နည်းပညာဟာလူတွေရဲ့ဘဝအတွက်ဘလောက်မရှိမဖြစ်လိုအပ်တယ်ဆိုတာပိုပြီးတော့သိသာလာပါရစေ။အထူးသဖြင့်ရုံးတွေပိတ်ထားလို့အိမ်ကနေအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေတယောက်နဲ့တယောက် online ပေါ်မှာချိတ်ဆက်ပြီးလုပ်ငန်းတွေပုံမှန်နှီးပါဖြစ်အောင်လည်ပတ်နေကြပါရစေ။ကျမတို့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်မှုတွေကတက်တည်တစ်ခုပါ။အလားတူပဲအသွားအလာကန့်သက်ချက်တွေကြောင့်လူချင်းမတွေ့နိုင်ကြတဲ့ဆွေမျိုးမိတ်ဆွေတွေဆိုလဲ online ပေါ်မှာ video chat တင်လုပ်နိုင်ကြတာမို့ဝေးနေပေမဲ့အဆက်အသွယ်မပြတ်ကြပါဘူး။နည်းပညာကုမ္ပဏီတွေကလည်းအဲ့ဒီလိုအဆင်ပြေပြေ online ပေါ်မှာဆက်သွယ်နိုင်ကြဖို့ application တွေကိုဖန်တီးထားကြပါရယ်။အပျော်ရမ်းဆက်သွယ်နိုင်ကြဖို့ Facebook ရဲ့ Messenger Rooms ကနေလုပ်ငန်းသုံး Microsoft ရဲ့ Teams ဆိုတဲ့ app မျိုးအထိအမျိုးစုံရှိပါရယ်။အဲ့ဒီထဲကမှ COVID-19 ကာလမှာလူသုံးအများဆုံးဖြစ်လာတဲ့ video chatting app တစ်ခုကတော့ Zoom ဆိုတဲ့ app ဖြစ်ပါတယ်။ Pro license ယူထားသူတွေဆိုရင်လူ900ကနေ 1000 အထိ online ပေါ်မှာ Zoom app ကိုသုံးပြီးတော့စုဝေးပြောနိုင်ပါတယ်။လူရချီတစ်ပြိုင်တည်းတယောက်နဲ့တယောက်မြင်နေရပြီးပြောနိုင်ဆွေးနွေးနိုင်တာမို့စီးပွားရေးလုပ်ငန်းတွေတက္ကသိုလ်တွေတော်တော်များများက online အစီအဝေးလုပ်တာတို့စာသင်တာတို့အတွက် Zoom ကိုသုံးကြပါတယ်။အခုလို online ပေါ်မှာတွေ့ဆုံနိုင်တဲ့နည်းပညာဟာတယောက်နဲ့တယောက်လူချင်းမတွေ့နိုင်တဲ့အခြေအနေမျိုးမှာအင်မတန်အသုံးဝင်တယ်လို့ Britain နိုင်ငံ London မြို့က LSE တက္ကသိုလ်မှာ Social Policy ဘာသာရပ်ကိုပွဲလွန်တက်နေတဲ့ Matt Eatery ကျော်ကပြောပြပါရယ်။သူဆိုရင်တနင်္လာနေ့မှာရှိနေတဲ့အတန်းဖော်ရင်းနဲ့ Zoom ပေါ်မှာစုံပြီးစာချက်နေပါရယ်
။ပငယ်ချင်းတွေတော်တော်များကကိုယ့်နိုင်ငံကိုပြန်သွားကြပြီဆိုတော့ပေါ့နော်။တယောက်တည်းစားကြရတာကနည်းနည်း depress ဖြစ်ကြတယ်လေပြီးတော့အပြင်းလည်းမထွက်ကြဘူးဆိုတော့အခုနောက်ပိုင်းက study retreat လေးလုပ်ကြတယ်ဆိုတော့ဒီ study retreat ကတော့ပြောမယ်ဆိုလို့ရှိရင်ဒီ LSE ရဲ့ LSE life ဆိုတဲ့အကြောင်းအရာလုပ်ပြတာပေါ့နော်သူကပထမဦးဆုံးကအဲ့လိုမျိုးဒီ study retreat ဆိုပြီးတော့၃နိုင် section လေးလုပ်ပြတယ်၃နိုင် section လေးလုပ်ပြီးနေအဲ့ zoom ကနေတဆင်လုပ်တယ်ဆိုတော့အဲ့မှာမတူတဲ့ဌာနတွေအကုန်လုံးကနေပြီးတွေ့ကြရပေါ့နော်တွေ့ရင်တွေ့ရင်လည်းအဲ့ဒီ၃နိုင် section လောက်တာတော်တော်လေး effective ဖြစ်တယ်အဲအဲ့ခါကျတော့သူတို့ကလည်း recommend ပြရပေါ့နော်တငယ်ချင်းတွေစုပြီးတော့အဲ့လိုလုပ်လို့လည်းရတယ်ဆိုတော့အခုနောက်ပိုင်းကကျမတို့ကကိုယ်နဲ့အရင်ရင်းနှီးတဲ့တငယ်ချင်းတွေစောင်းပြီးတော့ပေါ့နော် subject တစ်ခုတည်းကိုဆွေးနွေးကြတာမျိုးမဟုတ်ပဲနဲ့ဒီကိုကနေပြီးတော့၃နိုင်ဟိုတစ်နိုင်တစ်နိုင်တစ်နိုင်စီလောက်ကြတယ်ဆို different subject ပေါ့နော်subject area တွေကမတူဒါပေမဲ့ကိုလို့ချင်တာကိုလို့နေကြတယ်ဒါပေမဲ့တစ်ခါတည်းအတူတူလုပ်နေကြတယ်ပေါ့အဲ့ချိန်မှာ zone ကနေပြီးတော့တယောက်ကနေပြီးတော့ organizer အနေနဲ့အဲ့နားချိန်လေးတွေပြီးတော့မဲ့အချိန်လေးတွေအဲ့လိုမျိုး timing လေးတွေလုပ်ပေးကြတယ်ပေါ့နော်တစ်လှည့်စီ volunteer ပေါ့ဒီနေ့ဆိုလို့ရှိရင်ကျမကနေပြီးတော့ host အနေနဲ့ဒီ၃နိုင် facilitate လုပ်ပေးတာပေါ့နော်ဆိုတော့ကျမတို့တကယ်ကြီးနေတယ်မှာဆိုလို့ရှိရင် Russia အားလို့အဲ့ပြီးတော့ Taiwan တို့ India တို့အဲ့လိုမျိုးဟိုနိုင်ငံအသီးသီးမှရောက်နေတဲ့သူတွေအကုန်လုံးကနေပြီးတော့ပါတယ်ဆိုတော့အသုံးလေး၅ရောက်ပေါ့ဆိုတော့မနက်ဖြန်တော့တာမျိုး section ကိုထပ်လုပ်မယ်ဆိုပြီးတော့ပြောထားကြသေးတယ်တော်တော်လေးလည်း effective ဖြစ်ပါတယ်ကျောင်းသားတွေအတွက်လေ
ပုံမှန်စာချက်နေတာမျိုးထက်ကိုအခုလိုမျိုး online ပေါ်ကနေပြီးတော့စာချက်တဲ့အတွက်ကြောင့်မဟုတ်လို့ပေါ့နော်ပို့ပြီးတော့စာတွေရောရတယ်လို့ထင်လား
အဓိကကတယောက်တည်းစာလုပ်နေကြရတယ်ဆိုလို့ရှိရင်ဒီတစ်ခါတလေကြတော့အဲ့လိုမျိုးကိုယ့်ဘာနဲ့ကိုအဲ့လိုမျိုးဒီ discipline ထားတဲ့ပုံစံမျိုးကကြတော့အုပ်စုနဲ့စာချက်တာထက်ဆိုလို့ရှိရင်မတူဘူးပေါ့နော်အုပ်စုလိုက်ကြတော့အဲ့လိုမျိုးကိုတယောက်တည်းအတွက် responsibility ယူရတာမဟုတ်ဘဲနဲ့တခြားလူတွေအတွက်လည်း responsibility ယူပေးရတယ်ဆိုတော့ကိုက၃နိုင်ဆိုလို့ရှိရင်အဲ့၃နိုင်လုံးအဲ့ computer ရှေ့မှာထိုင်ပြီးတော့ပဲသူတို့နားရမယ့်အချိန်ကြလို့ရှိရင်နားအဲ့လိုမျိုးလုပ်တယ်ဆိုတော့ဒီဘယ်လိုပြောမလဲ concentration level ကလည်းပိုများတယ်ပြီးတော့ကျောင်းဝင်တယောက်ဒီသူလက်စာလုပ်နေတယ်ကိုလက်စာလုပ်နေတာကိုမြင်တဲ့အခါကျတော့လေဟို psychologically အရလည်းဒီတနည်းနည်းနဲ့အထောက်အကူဖြစ်တယ်လို့ထင်တယ်ဘယ်လိုပြောမလဲ balance ဖြစ်တာပေါ့နော်တယောက်တည်းစာလုပ်တဲ့အခါကြီးပဲရှိတယ်ဒါပေမဲ့အဲ့လိုမျိုးဒီ retreat section လေးတွေတငယ်ချင်းတွေနဲ့လုပ်ပြီးတော့ဟိုဘယ်လိုပြောမလဲတယောက်နဲ့တယောက် emotionally နဲ့ supportive ဖြစ်တယ်လို့မျိုးဖြစ်တာပေါ့
ခုကျတော့ကျောင်းနေရာလည်းပိတ်ထားတော့ဥမာကိုသိကျင်တဲ့အကြောင်းအရာပေါ့နော်ဟိုကိုရဲ့ဒီဟိုပါမောက္ခရင်းနဲ့ဆရာရင်းနဲ့ဆွေးနွေးကျင်တဲ့အကြောင်းအရာတွေရှိရဆိုရင်ရောဘယ်လိုမျိုးသူတို့နဲ့ဆက်သွယ်ပြီးတော့မေးလဲမေးခွန်းတွေဘာတွေရှိရဆိုရင်ရောမေးလို့ရလားချက
်အဲ့ဒါတော့ရတယ်မှာကျမတို့ LSC ဆိုလို့ရှိရင်ဒီ starting term ပေါ့နော်နှစ်ပတ်အလိုမှာပြီးခါနေအလိုမှာ online ဖြစ်သွားတာဆိုတော့အဲ့ဒီကလေးကနေပြီးတော့ဒီဆရာရင်းနဲ့အဲ့ဒီ zoom နဲ့ပဲအဲ့လောက်ကြတာများတယ်ပေါ့နော်ဆိုတော့တော်တော်လေးလည်းအဆင်ပြေပါတယ်ပထမတစ်ပတ်လောက်ကတော့နည်းနည်းအကြပ်လောက်ရတာပေါ့ဒ ီ technical ဘိုင်းဆိုင်ရာအရာသိပြီးတော့မကျွမ်းကျင်တဲ့ဟာတွေရှိရောလीဒါပေမဲ့နောက်ပိုင်းကျတော့လည်းအဆင်ပြေသွားပါတယ်အခုဆိုလို့ရှိရင်လည်းဒီ revision တို့ဘာလို့ section တွေဒီ summer term ရောက်နေပြီဆိုတော့ကျမတို့ကစာမွဲရာသီဖြစ်နေပေါ့နော်အဲ့ဒါကြောင့် revision section တွေကို8 zone ကနေလုတ်ပေးတယ်ဆိုတော့ဟိုအနည်းနည်း new normal တော့ဖြစ်နေကြပြီပေါ့နော်ဆိုတော့ဆရာဆင်မကြီးနဲ့လည်းဒီဒီကြောင့်မတက်ရဘူးဆိုရင်မဲ့ physically တော့မတွေ့ရတာပဲရှိတယ်ဟိုအနီးလေးမှာရှိနေတာပေါ့ဟိုဒီတစ်ခုခုဆိုလို့ရှိရင်လဲအာ book လောက်လိုက်လို့ရှိရင်ဟိုတွေ့ကျင်တဲ့အချိန်မှာတွေ့လို့ရတယ်ပေါ့နော်သူတို့အားတဲ့အချိန်ကလည်းပိုက်ဖို့တော့လိုတာပေါ့ဒါပေမဲ့ညာတော့အဖြစ်ကတော့ zoom နဲ့အခုကဆက်သွယ်ကြတာများတယ်ဆိုတော့အဲ zoom 3ဖြစ်တယ်ဒါဆိုတချို့ဆရာမကြီးလဲ skype တို့ပါလို့လုပ်ဖြစ်ပါတယ်ဒါပေမဲ့ဒီ zoom ကကြတော့အများကြီး join လို့ရတယ်ဆိုတော့အဲ့ဒါကတော့ပိုပြီး3ဖြစ်တယ်ပေါ့နော်
ညီမဆဆောကပြောလို့တို့ပေါ့နော်ဟိုဆရာတွေနဲ့အဲ့လိုမျိုး online ပေါ်ကနေ Zoom နဲ့တွေ့ဖို့အတွက်အစာပိုင်းမှာလုပ်တဲ့အခါမှာအခက်အခဲလေးတွေရှိတယ်အထူးသဖြင့်ဒီနည်းပညာပိုင်းဆိုင်ရာအခက်အခဲလေးတွေရှိရဲဆိုတော့ဘယ်လိုမျိုးလဲဆိုတာလည်းနည်းနည်းဟိုရှင်းပြပါလားချက
်ဒီဘယ်လိုပုံစံလုပ်တယ်လဲဆိုတာကိုနည်းနည်းအထာမကြတဲ့ဟာပေါ့ဥပမာဆိုလို့ရှိရင်ဒီမေးမယ်ဆိုလို့ရှိရင်ဘယ်လိုမေးမလဲပေါ့နော်ဆိုတော့ဆက်ဆက်ချင်းမှာကျတော့အဓိကတော့အဲ့အသားမကြတာပေါ့အမအဲ့လိုပေါ့လူတွေက frustrate ဖြစ်တာပေါ့ကြောင်းမတက်ရတဲ့အပြင်ပေါ့နော်ဟို zoom နဲ့ပဲစတင်နေရတယ်ဆိုတော့ကျောင်းသားတွေရဲ့နောက်တစ်ခု frustration ကပတ်စံပေးပြီးတော့ပေါ့နော်ငါတို့ကျောင်းသားဘုရားဆုံးရှုံးရတယ် library access မရှိဘူးအဲ့လိုမျိုးတွေကတော့လူတွေကတော့ frustrate ဖြစ်ကြတယ်ပေါ့စောပိုင်းကာလမှာတော့နှစ်ပတ်လောက်ပေါ့နော်လူတိုင်းကတော့အကုန်လုံးက adjust လုပ်ခဲ့ရတယ်ပေါ့နော်အခုနောက်ပိုင်းကျတော့လည်းအဲနည်းနည်းအသားကျလာပြီးတော့စာမေးပွဲရာသီဖြစ်သွားပြီဆိုတော့စာမေးပွဲကိုပဲပြုံပြီးတော့အာရုံရောက်သွားကြတော့တခြားဟာတွေအချိန်မပေးနိုင်ဘူးပေါ့နော်အဲ့လိုဖြစ်နေ
။ American အစိုးရဆိုရင်ပေါ့နော်သူတို့ဒီအစိုးရရုံးဝန်တန်းတွေကိုဒီ Zoom နဲ့အစည်းအဝေးတွေဘာတွေမလုပ်ပါနဲ့ဆိုပြီးတော့မှညွှန်ကြားတဲ့အထီးရှိတယ်။ဘာလို့ဆိုတော့ဟိုလုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဆိုတော့အဲ့ဒါအပေါ်မှာရောညီမစိုးရင်လား
။ဒီလုံခြုံရေးနဲ့ပတ်သက်တာကတော့ဒီ Zoom မှာမဟုတ်ပါဘူး။အရင်ကြီးကြည့်တဲ့ဟာတွေဆွေးနွေးမယ်ဆိုလို့ရှိရင်တော့အစိုးရကဒီ privacy တို့ဘာလို့တော့ဒီထည့်သွင်းစဉ်းစားရမယ့်အချက်တည်းမှာအစိုးရတွေကဒီ protocol တွေမှာပါရမယ့်ဟာတွေလို့တော့ထင်တာပဲ။ကျွန်တော်တို့ကကြတော့ဟိုလုံဝဆင်းကမှရှိနေတဲ့သူတွေမဟုတ်တော့လေးပါအဲ့ဒါကကြတော့သိပြီးတော့ခေါင်းလည်းမထည့်ဖြစ်ဘူးပေါ့နော်ဟိုကျောင်းသားတွေတဲမှာတော့မှအဲ့ conflict study ဆိုအဲ့လိုမျိုး department တွေဆိုလို့ရှိရင်တော့နည်းနည်းဒီဟာကိုသူတို့ seriously စဉ်းစားမယ်ထင်တယ်ဒါပေမဲ့တခြားဒီရိုးရိုးကျွန်တော်တို့လိုမျိုးအဲ့ဒီ research တို့ပါတော့အဲ့လိုမျိုး stream တွေကကြတော့ဟိုတကယ် technical level တင်တာဆိုတော့ sensitive issue တွေအပါမလည်းမပေါ့ဘူးကိုကတော့ရိုးရိုးပဲတွေးတဲ့ကျောင်းသားမို့လို့တော့မသိဘူးအဲ့လောက်ထိလည်းအရင်အရေးကြီးတဲ့ကိစ္စရတဲ့လည်းဆွေးနွေးနေရတာမဟုတ်ဘူးဆိုတော့လေတိတ်ပြီးတော့အဲ့ဒီအပေါ်မှာတော့အခက်ခဲရှိရလို့မထင်ဘူး
ဗြိတိန်နိုင်ငံလန်ဒန်မြို့က LSE တက္ကသိုလ်မှာ social policy ဘာသာရပ်ကိုဘွဲလွန်တက်နေတဲ့ MA theory တော်ဖြစ်ပါရဲ့ရှင်သူတို့လိုဘွဲလွန်တက်နေကြသူတွေတက္ကသိုလ်ကျောင်းတွေပိတ်ထားပြီးမြင်းပညာကျေးဇူးကြောင့် online ပေါ်မှာစုံပြီးတော့ဆက်ပြီးပညာသင်နိုင်ကြသလိုCOVID-19 ရောဂါကြောင့်ကျောင်းပိတ်ထားတဲ့မူလာရန်အလေရန်အထက်တန်းကျောင်းတော်တော်များများကလည်းကျောင်းသူကျောင်းသားတွေကိုအွန်လိုင်းကနေစတင်ပေးနေကြပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ။